Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ15ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီစီစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါဒီကနေ့တင်းလာနေစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားရဲ့ခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစီအဝေးခေါ်ယူဖို့ရှိနေပါတယ်။နိုင်ငံပေါင်း150လောက်ကကွန်ပျူတာတွေရင်ဆိုင်နေရတဲ့ကမ္ဘာတစ်လွှာစိုက်ဖာတိုက်ခိုက်ခံရမှာဆိုရင်ရုံးလုပ်ငန်းတွေပြန်လည်စတင်တဲ့ဒီကနေ့တင်းနှင်းလာနေမှာနောက်ထပ်ပိုများလာနိုင်တဲ့အနေအထားရှိနေပါတယ်။မြန်မာနိုင်ငံတွင်ပြည်ပခဒေသတွေမှာအကူအညီပေးရအဖွဲ့တွေကိုယ်တိုင်ကိုကြဝင်ရောက်ကူညီခွင့်ပေးဖို့ EU မဟာမင်းကြီးကတောင်းဆိုပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်အောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ကရင်ပြည်နယ်ရင်းအခြေခံကြတဲ့စီးပွားရေးလုပ်ငန်းတွေအခက်အခဲမရှိလုပ်ကိုင်နိုင်ဖို့ကုန်သည်စက်မှုအတင်းချုပ်ကဘာတွေလှုပ်ဆောင်နေပါသလဲ
ဒီပြည်ပကဖြစ်နေတဲ့စီးပွားရေးလုပ်ငန်းတွေအခြေခံလုံးဝတကယ်ကြတဲ့အေးပို့ဆောင်ရေးလိုခံလာမျိုးမှာ
ကုန်သည်စက်မှုအတင်းချုပ်ပြည်သူဆက်ဆံရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးထက်လင်းဦးပါရှင်အပြည့်စုံကတော့မကြခင်တင်ပြတော်မှာပါဒါအပြင်ရှက်ပြည်နယ်တောင်ပိုင်းမောက်မဲမြို့နယ်တွင်းကပအိုးချေးရွာနေရွာမှာအပြည့်ရရှမ်းတပ်ဖွဲ့ကလူသေကောက်ယူစုဆောင်နေလို့ရွာသားတွေထွက်ပြေးနေရတဲ့တွင်နဲ့နိုင်ငံတကာသတင်းဆောင်မှာတော့လွတ်လပ်တဲ့ပြည်နယ်အတွက်တိုက်ပွဲဝင်နေတဲ့တူရကီနိုင်ငံထက်က PKK တပ်ဖွဲ့နဲ့ဆက်ဆံမှုရှိတဲ့ဆီးရီးယားထက်ကကတ်တပ်ဖွဲ့အပေါ်အမေရိကန်ရဲ့ရက်တင်မှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့တူရကီသမ္မတရဲ့အမေရိကန်လက်ပတ်ခီးစဉ်အကြောင်းကိုလည်းသတင်းတွေပြီးမှဆက်လိုက်တင်ပြတော်ဝေရှိပါရယ်ခုတော့တင်းလာနေနောက်ဆုံးရသတင်းတွေကိုမှတင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ပြန်အင်္ဂါနေ့မှာရေးပေါ်အစီအဝေးကျင်းပဖို့ရှိပါတယ်မြောက်ကိုရီးယားဘက်ကအရင်ကမစမ်းသပ်ဖူးတဲ့ဒုံးကျည်အမျိုးအစားအစ်တမျိုးကိုမနေ့တနင်္လာနေ့ကစမ်းသပ်ခဲ့ပြီးနောက်မှာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ကအရေးပေါ်ဆွေးနွေးကြဖို့တောင်းဆိုခဲ့တာဖြစ်ပါတယ်အခုနောက်ဆုံးမြောက်ကိုရီးယားဘက်ကစမ်းသပ်တဲ့ဒုံးကျည်ကတော့အဆင့်နှစ်ဆင့်ပောက်ကွဲနိုင်ပြီးကီလိုမီတာ4500လောက်အထိပြန်တန်းနိုင်လောက်တယ်လို့လည်းရည်ညွှန်းပြောဆိုနေကြပါတယ်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကြောင့်ပဲတောင်ကိုရီးယားဘက်ကကမ္ဘာနဲ့ဆက်ဆံရေးပိုးပြီးခိုင်မာအောင်ဆောင်ရွက်တဲ့အနေနဲ့တမနာမွန်ချေအင်းကအထူးကိုယ်စားလှယ်တွေကိုကမ္ဘာတစ်လွှာဆင်းလွှင့်နေပါတယ်အစိုးရတည်ရဲ့မူဝါဒတွေကိုရှင်းလင်းတင်ပြပြီးအမြင့်ချင်းဖလှယ်နိုင်ရေးအထူးကိုယ်စားလှယ်တွေကဆောင်ရွက်ကြမှာပါအမေရိကန်ဆိုင်ရာတောင်ကိုရီးယားသံအမတ်ကြီးဟာဟွန်ဆုခွန်ကအမေရိကန်ကိုလာရောက်မှာဖြစ်ပြီးဝန်ကြီးချုပ်ဟောင်လီဟေချန်ကကိုတော့တရုတ်နိုင်ငံကိုဆေးလွတ်ချပါတယ်။လက်ရှိအနာရဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်နှစ်ဦးတို့ကတော့ဂျပန်နဲ့ရုရှားကိုတွားရောက်မှာဖြစ်ပြီးတမန်ရရဲ့စီးပွားရေးမူဝါဒရေးရာအကြံပေးတဦးကတော့ဂျာမနီကိုတွားမှာဖြစ်ပါတယ်။အခြေစားနျူကလ িয়ার ထိပ်ဖို့တည်ဆောင်နိုင်စွမ်းကိုဆန့်သက်တဲ့အနေနဲ့မြောက်ကိုရီးယားဘက်ကအသစ်တီထွင်လိုက်တဲ့တာလတ်ပြင်းနဲ့တာဝေးပြင်းကြားဒုံးကျည်တစ်စင်းကိုကောင်းဆောင်ကင်းဂျုံအွန်းရဲ့ကြီးကြပ်မှုနဲ့အောင်အောင်မြင်မြင်ဆန့်သက်နိုင်ခဲ့တယ်လို့လည်းဒီကနေ့တင်းနှင်းလာနေအစောပိုင်းမှာပဲမြောက်ကိုရီးယားဘက်ကပြောဆိုပါတယ်အခုဆန့်သက်တဲ့ဒုံးကျည်က989ကီလိုမီတာအဝေးထိရောက်ရှိပြီးအမြင့်ကတော့2117ကီလိုမီတာထိမြင့်နိုင်သမျှမြင့်အောင်ပြန်လွှတ်လိုက်တာကြောင့်အင်းကြီးချင်းနိုင်ငံတွေရဲ့လုံခြုံရေးအပေါ်မှာတက်ရောက်မှုမရှိဘူးဆိုပြီးလဲမြောက်ကိုရီးယားနိုင်ငံပိုင် KCN သတင်းကပြောဆိုသွားပါတယ်ရှင်
။ကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း150ကျော်မှာပြီးခဲ့တဲ့ရက်ပိုင်းကဆလို့ကွန်ပျူတာစိုက်ဘာတိုက်ခိုက်ခံရမှုဖြစ်ပွားခဲ့ပြီးရုံးပိတ်ရက်အတွင်းလုပ်ငန်းခွင်သုံးကွန်ပျူတာတွေကိုလုံခြုံရေးစနစ်တည်း update မလုပ်ထားနိုင်တာကြောင့်ရုံးလုပ်တွေပြန်ဆမဲ့ဒီကနေ့တင်းလာနေမှာလဲဒီတိုက်ခိုက်မှုကပိုပြီးဆက်လက်ဖြစ်ပွားဝယ်ရှိနေပါတယ်။ransomware ခေါ်ငွေညှစ်တဲ့ internet cyber တိုက်ခိုက်မှုကြောင့်ကမ္ဘာတစ်လွှာကအဖွဲ့အစည်းအနည်းဆုံး3000ကျော်ကိုထိခိုက်စေခဲ့တယ်လို့ဥရောပရဲတပ်ဖွဲ့ Europol ကပြောပါတယ်ကွန်ပျူတာစနစ် OS ကို update လုပ်ထားနိုင်တဲ့ကိုယ်ပိုင်သုံးကွန်ပျူတာတွေအတွက်ထိခိုက်နိုင်မှုမရှိပေမဲ့ကုမ္ပဏီတွေနဲ့အစိုးရသုံးရုံးကွန်ပျူတာတွေမှာတော့လုံခြုံရေးစနစ်ကိုတိုးမြှင့်ထားဖို့လိုကြောင်းကွန်ပျူတာစနစ်ကျွမ်းကျင်သူတွေကပြောပါတယ်ကွန်ပျူတာဖိုင်ကိုဖွင့်မရအောင် ransomware နဲ့တိုက်ခိုက်ခံရသူဟာသူ့ကွန်ပျူတာတွေကအချက်လက်တွေပြန်ရဖို့ဆိုရင် Bitcoin ငွေပေးစနစ်ကတစ်ဆင့် American Dollar 300ပေးရမှာဖြစ်ပါတယ်။ WannaCry လို့အမည်ပေးထားတဲ့ငွေညှိကွန်ပျူတာဗိုင်းရပ်စ်ကိုတီထွင်သူတွေကတော့ဒီဗိုင်းရပ်စ်နဲ့တိုက်ရိုက်ခံရသူတွေအနေနဲ့တောင်းထားတဲ့ငွေကို3ရက်အတွင်းပေးဖို့ပြက်ခွက်ခဲ့ရင်နှစ်ဆပေးပြီးရွေးရမယ်လို့ပြောထားပါတယ်
။ Israel နိုင်ငံ Tel Aviv ကအမေရိကန်တပ်ရုံးကို Jerusalem ကိုပြောင်းရွှေ့လိုက်ရင်အရှိလေပိုင်းငင်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာတက်ရောက်မှုရှိလာမယ်အရေးအမေရိကန်သမ္မတဒေါ်နယ်ထရန့်ကစိုးရိမ်စိတ်ရှိနေတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုပါတယ်။ ဆွေးနွေးပွဲမှာပါဝင်ကြသူတွေကတရားချက်ကိုထပ်ပြီးပြောကြမှာပါအစ္စရေးရဲ့ရှုမြင်ချက်ကငြိမ်းချမ်းရေးဖော်ဆောင်မှုမှာအထောက်အကူဖြစ်သလားဒါမှမဟုတ်လည်းအနှောင့်အယှက်တစ်ခုဖြစ်နေသလားဆိုတာကိုပြောမှာကတော့သေချာသလောက်ရှိပါတယ်လို့နိုင်ငံတိုင်းဝန်ကြီးဒေလာဆန်ကNBC ရုပ်သံရဲ့မစ္စတာပရက်စ်အစီအစဉ်မှာပြောဆိုတာဖြစ်ပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကချက်ချင်းဆို Fulo, Winjijo Yunga, Chinaje, Topade, Dilupian Shule Dajam, Tamajan Ya, Mayu Niragu, Tema Bid Lupi, Jerusalem Ha, Israel, Murom, Hopa, Ulu, Palestine, Yungjian Piosu Niradu, Sunta Doma Pite, Luchina, Chemha, Popjavade, Israel, Jerusalem, Utanqua, Chasa Kunakunima, then you get up your bee. Jerusalem to Kulong or Tuyen Europe, Ponyon up your party. Now Nangaka, Tayunigule, Jerusalem was Shutabo, Taitun, he get Ale, Jagababi. Palestine, Nogaro, and Nagat, Nangan di Tongama, Muro, Pine, a shake Jerusalem will lose in up your party. Israel, Hamid, Gale, through Tayunigo, Jerusalem will shoot in Yabau. American Tamara Tranga, American Tayung will ship Yambo, Yuka, when Mesakri, Big Araba. Tabi met Digrika will go, account here for ye, Pipsin Yam Yam, Lula Ram, she devau. Didn't now my Tamara Tranga, but Tamazo, Pipa, Kizzi, Dumaro, Israel, Palestine, comes on in a dressing book, Shinivare.
อิรันနိုင်ငံနဲ့နေဇာအနီးဆီးရီးယားနိုင်ငံဘက်ချမ်းမှာဒီကနေ့တနင်္လာနေ့လေးကြောင်းတိုက်ခိုက်မှုအတွင်း23ဦးသေဆုံးရတယ်လို့ဆီးရီးယားရေဆောင်ကြည့်အဖွဲ့ကပြောပါတယ်။သမရဘာရှာအယ်အဆာရဲ့အစိုးရတပ်နဲ့သူ့မဟာမိတ်တပ်တွေကဆီးရီးယားမြို့တော်ဒမတ်စကတ်ကိုပြန်လည်ထိန်းချုပ်နိုင်ဖို့ပိတ်ဆို့ထိုးစစ်ဆင်လာတာကြောင့်ဆီးရီးယားတပ်နဲ့သူတို့မိသားစုဝင်အနည်းဆုံး 1,595年အတွင်ပထမဆုံးကျင်းဖြစ်ပါတယ်။ကာဗွန်ဆိုတဲ့အရက်ဒေသကိုအစိုးရတပ်ကဝင်သိမ်းပြီးတိတ်မကြခင်ဒဘုံနေနဲ့သူတို့မိသားစုဝင်တွေကအဲ့ဒီဒေသနဲ့တိတ်မဝေးတဲ့အခြားနေရာနှစ်ခုကိုပြောင်းပြေးတာဖြစ်တယ်လို့အစိုးရပိုင်သတင်းဌာနနဲ့မျက်မြင်တွေကပြောပါတယ်။အခုလိုဘေးလွတ်ရာကိုပြောင်းရွှေ့သွားနိုင်ဖို့အစိုးရကစနေနေ့ညပိုင်းမှာကြေညာထားခဲ့တာပါ။ဆီးရီးယားအစိုးရနဲ့သူ့မဟာမိတ် ယ်တဘုံတွေကိုလည်းတူတကီနဇန်နာကသူတို့ထိန်းချုပ်ထားတဲ့အခြားပိုင်နယ်ကိုထဲကိုလုံခြုံစိတ်ကြစွာထွက်သွားခွင့်ပေးမယ်လို့အစိုးရဘက်ကသဘောတူထားခဲ့တာဖြစ်ပါတယ်မြို့တော်ဒမတ်စကတ်နားမှာတိုက်ပွဲတွေပြင်းထန်နေသလိုစီးရီးယားမြောက်ပိုင်း ISD ထိန်းချုပ်ထားတဲ့ရာကာမြို့ပြင်မှာလည်းကတ်ဒီခေါင်းဆောင်တဲ့စီးရီးယားတပ်တွေက IS တပ်တွေနဲ့တိုက်ပွဲပြင်းထန်နေပါတယ်
ယူအမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအင်းမြန်မာပိုင်းအစီအစဉ်ကတနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြန်မာနိုင်ငံတွင်ပဋိပက္ခဒေသတွေမှာအကူအညီပေးရအဖွဲ့အစည်းတွေပိုပြီးလွတ်လွတ်လပ်လပ်ဝင်ရောက်ကူညီခွင့်ပေးဖို့ဥရောပသမ္မဂ EU ကတောင်းဆိုလိုက်ပြီးအကူအညီလိုအပ်နေသူတွေအတွက် EU ဘက်ကထောက်ပံ့မယ်လို့လည်းအခိုင်အမာပြောဆိုလိုက်ပါတယ်။ဥရောပသမ္မဂရဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးနဲ့ပဋိပက္ခဖြည့်ဆည်းရေးဆိုင်ရာမဟာမင်းကြီးခရစ်စတိုစတိုင်လီယန်နိုက်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေမှာပြောဆိုတာဖြစ်ပါတယ်။အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေပေးဖို့လိုအပ်နေတယ်လို့ရခိုင်ပြည်နယ်ကိုကိုယ်တိုင်တွားရောက်ခဲ့တဲ့ EU မဟာမင်းကြီးကပြောပါတယ်။အာဟာရမပြည့်ဝမှုစိုးစိုးဝါးဝါဖြစ်နေတာကိုမျက်မြင်တွေ့ခဲ့တယ်လို့လည်းသူကပြောဆိုပြီးတရားမှုရှိနေတဲ့လူမှုအတိုင်းဝန်အလုံးကိုအကူအညီပေးရအဖွဲ့အစည်းတွေကမြန်မြန်ဆန်ဆန်နဲ့အပြည့်အဝအကူအညီပေးနိုင်အောင်ဝင်ရောက်လုပ်ကံခွင့်ရဖို့လိုအပ်တယ်လို့ပြောဆိုပါတယ်။အထူးသဖြင့်တော့အိုးအိမ်ဆုံးခွာရွှေ့ပြောင်းနေရတဲ့ရိုဟင်ဂျာတွေကိုအကူအညီပေးဖို့သူတို့ရဲ့အသက်မွေးဝမ်းကြောင်းအတွက်ထောက်ပံ့ပေးဖို့အရေးကြီးတယ်လို့ EU မဟာမင်းကြီးကကြေညာချက်မှာပြောဆိုပါတယ်။မြန်မာပြည်သူ၅သိန်းကျော်တို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလိုအပ်နေပြီးဒီထဲက2,200ကျော်လို့ဟာအိုးအိမ်ဆုံးခါရွှေ့ပြောင်းနေကြရသူတွေလို့လည်း EU ရဲ့ကြေညာချက်ကပြောဆိုပါတယ် EU ရဲ့ထောက်ပံ့ရေးစုစုပေါင်းယူရို12တန်းထပ်ပေးမယ်အထက်ယူရို9တန်းကျော်ကိုတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တို့ကပဋိပက္ခဒေသတွေကလူထုအတွက်လူသားချင်းစာနာထောက်ထားမှုဆရာအကူအညီတွေဓာတ်ရိုက်ပေးသွားမှာဖြစ်ပြီးတဘာဝဘေးဒဏ်ကာကွယ်ရေးအတွက်တော့ယူရို3တန်းရန်ပုံငွေပေးမှာဖြစ်ပါတယ် 1994 ခုနှစ်ကစလို့ဥရောပကော်မရှင်ကမြန်မာနိုင်ငံကိုငွေကြေးထောက်ကူနေတာဖြစ်ပြီးစုစုပေါင်းယူရို229တန်ထောက်ပံ့ပေးပြီးဖြစ်ပါတယ်ရှင
်။ပြည်တွင်းလုပ်ငန်းတွေကိုပြည်ပရှင်ပြိုင်မှုကနေကာကွယ်ရေးမူဝါဒကိုပယ်ချကြောင်းတရုတ်သမ္မတရှီရှင်းပင်ကပြောဆိုလိုက်ပါတယ်။ကမ္ဘာခေါင်းဆောင်30နီးပါးတက်ရောက်နေတဲ့ဘေကျင်းမြို့တော်ကခေတ်သစ်ပိုလန်မှညီလာခံရဲ့ဒုတိယမြောင်းနေ့နဲ့အပိတ်နေ့မှာဒီကနေ့မှာပဲသမ္မတရှီကအဲ့လိုပြောဆိုလိုက်တာပါ။ဗဏ္ဍာရေးငွေကြေးဆိုင်ရာကိစ္စရပ်နဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေအပါအဝင်အကြောင်းအရာအတော်များများမှာအာရှနဲ့ဥရောပနိုင်ငံတွေအနီးကပူးပေါင်းဆောင်ရွက်သွားနိုင်မယ့်အစီအစဉ်တွေကိုတရုတ်သမ္မတရှီကျင်းပင်ကဒီကနေ့ကြေညာသွားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့21ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံကနှီးလောင်းဖလှယ်ပွဲကျင်းပနေတဲ့ဒီကနေ့မှာသမ္မတရှီကအဲ့ဒီလိုကြေညာလိုက်တာဖြစ်ပါတယ်။နေ့ကြဒီဆွေးနွေးပွဲကိုနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။စိတ်ကန်းလေးလန်ဒရာတွေနဲ့အခြားအခြေခံအဆောက်အုံအများပြားမှာရင်းနှီးမြှုပ်နှံမှုတွေနဲ့အာရှအာဖရိကဥရောပဒေသတလျှောက်ချိတ်ဆက်ကုန်သွယ်မဲ့21ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းကိုတရုတ်အစိုးရကဥဆောင်ကြိုးပမ်းနေတာဖြစ်ပါတယ်။ဒီဒေသကြီးတွေမှာတရားဥပဒေစိုးမိုးမှုရှိစေဖို့အဂတိလိုက်စားမှုကင်းစေဖို့နဲ့စီဝါရေးမူဝါဒတွေချမှတ်ဆောင်ရွက်တဲ့နေရာမှာပူးပေါင်းဆောင်ရွက်မှုတိုးမြှင့်နိုင်ဖို့မျှော်လင့်ကြောင်းလဲသမ္မတရှီကပြောပါတယ်ဒီလိုဖြစ်လာဖို့ကြိုးပမ်းမှုတွေလောလောဆယ်အစာပြိုးအဆင့်သာရှိသေးပြီးစိန်ခေါ်မှုတွေလည်းရှိနိုင်တယ်လို့သမ္မတရှီကပြောပါတယ
်အမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Trump ကယာရုကဖေးရှားလိုက်ပြီးတဲ့နောက် FBI ညွှန်ကြားရေးမှူးတစ်ကိုရှာဖွေနေပါတယ်အစိုးရအဖွဲ့ကအပြန်အကြေကဲရာထူးအတွက်ရာထားသူအ ਨੇ စုံရှိဦးတို့နဲ့တွေ့ဆုံမေးမြန်းပြီးဖြစ်တယ်လို့သမ္မတထရန့်ကလည်းသူ့ရဲ့ပထမဆုံးပြပခီးစဉ်စာမဲ့တောက်ကြနဲ့မတိုက်ခင်ဆုံးဖြတ်ချက်ကြလာနိုင်တယ်လို့ပြောဆိုထားပါတယ်။ FBI ညွှန်ကြားရေးမှူးသစ်ရွေးချယ်မှုလုပ်ငန်းစဉ်မြန်မြန်ပြီးသွားမှာပါလို့လည်းသမ္မတကပြောဆိုထားပါတယ်။ FBI ညွှန်ကြားရေးမှူးကိုထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတထရန့်နဲ့ပါတီကြီးနှစ်ရက်စလုံးကဝိုင်းရင်လွှတ်တော်အမှတ်တွေကြားထိတိုက်တွေ့နေစေဖြစ်ပါတယ်။FBI အကြေအကဲကိုထုတ်လိုက်တဲ့အပေါ်အင်ပီရိုဘက်ကရှင်းလင်းချက်ပြောင်းသွားတာအပါအဝင် FBI အကြေအကဲဟောင်းကိုမီအနေနဲ့မီဒီယာတွေကိုပြောဆိုမှုရိုးတိုးရိပ်တဲ့သတိပေးတဲ့ပုံစံမျိုးသမ္မတထရန့်ကတွစ်တာမှာရေးသားခဲ့တာမှာယာရုကဖယ်ရှားခံရတဲ့ FBI အကြေအကဲအနေနဲ့သူနဲ့ဆွေးနွေးမှုအတန်ဖိုင်မရှိဖို့ပိုပြီးမျှော်လင့်နေတယ်လို့ပြောဆိုခဲ့ပါတယ်ရှင
်တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆောင်မြန်းနာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်ကရင်ပြည်နယ်ရင်းမှာငြိမ်းချမ်းရေးမရှိရင်အခြေခံကျတဲ့စီးပွားရေးလုပ်ငန်းတွေကအစအခက်အခဲတွေတွေ့နေတဲ့အတွက်ကုံသေးဆက်မှုအတင်းချုပ်ဒေတာခံပုဂ္ဂလိကလုပ်ငန်းရှင်များနဲ့ပြည်내အစိုးရတို့ကမေလ14ရက်နေ့ကကရင်ပြည်နယ်ပအံ့မြို့မှာဆွေးနွေးညှိနှိုင်းခဲ့ကြပါရယ်ကုံသေးဆက်မှုအတင်းချုပ်အနေနဲ့ငင်းချမ်းရေးအတွက်စီးပွားရေးလုပ်ငန်းများ Business for Peace B4P ဆိုတဲ့ဆောင်းပုံးနဲ့အညီတိုင်းနယ်ပြည်내တွေကိုတွားရောက်ပြီးညှိနှိုင်းနေခဲ့တာပါအပြည့်စုံကတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါရယ်
ကုလသမဂ္ဂရဲ့တာဝန်ကျေတဲ့လုပ်ငန်းများဆိုင်ရာကွန်ရက်ဖြစ်တဲ့ UNGC မှာကရင်ပြည်နယ်အတွင်းစီးပွားရေးလုပ်ငန်းများဝင်ရောက်လုပ်ကိုင်တာတွေလူမှုအကျိုးပြုတဲ့စီးပွားရေးအတိုင်းဝိုင်းတစ်ခုဖန်တီးနိုင်ဖို့အတွက်မေလ14ရက်နေ့ကကရင်ပြည်နယ်ဝန်ကြီးချုပ်ပါဝင်တဲ့ Business for Peace B4P ကိုကုန်သည်ဆက်မှုအသင်းချုပ်ကဦးဆောင်လုပ်ခဲ့တာပါကရင်ပြည်နယ်ဟာနယ်စပ်မြို့ဖြစ်ပြီးထိုင်းနဲ့မြန်မာအဓိကကုန်သွယ်စီးဆင်းမှုတွေရှိနေတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ဒီအတွက်ကရင်ပြည်နယ်တွင်းမှာစီးပွားရေးလုပ်ငန်းတွေလုပ်မယ်ဆိုရင်တော့ငင်းညမ်းရေးဟာအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်တယ်ဆိုပြီးကုန်သွယ်ဆက်မှုအသင်းချုပ်ပြည်သူ့ဆက်ဆံရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးထက်လင်းဦးကအခုလိုပြောပါတယ်
။ဒီလိုဒီအရေးကြီးလဲဆိုဟိုတကယ်ကိုအရန်အရေးကြီးတဲ့ခံစားလို့မပါဘူး။အပြုလို့ဆိုငင်းညမ်းမရှိဘူးဆိုရင်ကျွန်တော်တို့ကရင်ပြည်မှာသွားတဲ့အခွင့်အရေးမမတော့တဲ့တွေ့ကြုံရတယ်။ငင်းတယ်မရှိဘူး။လက်နက်ကိုင်တပွေးဖြစ်တယ်။ဒီလိုပြိပက္ခဖြစ်တယ်ဆိုရင်ဒီပွဲလုပ်ငန်းအနေနဲ့အခြေခံကအခြေခံလုံးဝတကယ်ကြတယ်။ပြည်ပို့ဆောင်ရေးလိုကလာမျိုးမအောင်မှာအခက်ခဲဖြစ်တယ်ဆိုတော့ဒီကိုပူတန်ရောင်းဝယ်ကုန်စည်ပလဲရေးဆိုရယ်အခြေခံကြတယ်ဒီပွဲရဲ့ခန်းကဏ္ဍတော်မှာတောင်းရလို့မရပါဘူး။ပြီးတော့ဒီနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေရောပြည်ပလုပ်ငန်းရှင်တွေလူလူချင်းကြတာဟိုစေစာစီစားတာသူတို့ရင်းနှီးမြှုပ်နှံမှုမလုပ်ခင်သူတို့ရင်းနှီးမြှုပ်နှံမှုဟာသူတို့ရဲ့စီးပွားရေးအဆောက်အအုံတစ်ခုစီးပွားရေးလုပ်ငန်းမှုတစ်ခုကအခိုင်အမာနိုင်ပါမလား ချက်တင်နိုင်ပါမလားဆိုတော့အများဆင်းလာပါတယ်ပြည်ပဒါဖြစ်နေတဲ့အခါကျရင်နိုင်ငံတကာရင်းနှီးမြှုပ်နှံမှုရောကိရင်းရုံးနှံဖုံးလှုပ်နှံမှုရောဒီအဲ့ဒီပြည်ပဒါဖြစ်နေတဲ့အချိန်နေရာတွေမှာတို့နေရာမလုံချင်ရောဘာမလုပ်လဲဆိုတော့တို့လောလိုက်ရင်းနှီးမြှုပ်နှံမှုဟာရေရှည်တည်တတ်မှာမဟုတ်ဘူးခိုင်မာမှာမဟုတ်ဘူးလို့တို့ကယူဆတဲ့ကြောင့်မလို့ဒီပြည်နေနေမှုမရှိဘူးဆိုရင်ဒီပွဲလုပ်ငန်းရှင်များလည်းရှင်းတမ်းမှုမလိုပါဘူးခင်ဗျ
ကုန်တယ်ဆက်မှုအသိန်းချုပ်အနေနဲ့ပြည်နယ်အစိုးရအဖွဲ့နဲ့ဆွတ်တော်ဥက္ကဋ္ဌကြီးပြည်နယ်စီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းချက်တွေကိုလည်းအခုလိုပြောသွားပါတယ
်အခုကိလို့ဖို့ဥစ္စာကပြည်ရင်းစီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်အဲဒီပြည်နယ်အစိုးရဝန်ကြီးချုပ်နဲ့အခြားဝန်ကြီးတွေလည်းလွတ်တော်ဥက္ကဋ္ဌနဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ဆွေးနွေးခဲ့တာကလာတဲ့ရင်းနှီးမြှုပ်နှံမှုတွေကလူမျိုးတောင်ဝင်ယူတဲ့လုပ်ငန်းတွေတောင်ဝင်ကျတဲ့လုပ်ငန်းတွေဖြစ်ရမယ်ဆိုတော့ကျွန်တော်တို့ကဒီအစိုးရကစွတ်တော်ဒီအမတ်တွေလွတ်တော်ဥက္ကဋ္ဌကိုတွေ့တဲ့အခါမှာကျွန်တော်တို့ဒါကိုပြောခဲ့ပါတယ်ခင်ဗျာဟုတ်ကဲ့ပေါင်းကြည့်တဲ့လုပ်ငန်းတွေဆိုရနေမှာလေတို့ဒီပေါ်ရေးလုပ်ငန်းတွေကဟိုနာမည်ကြီးတဲ့လုပ်ငန်းတွေမှာအရင်ဟိုကမ္ဘာမှာအောင်မြင်တဲ့လုပ်ငန်းတွေဆိုရင်တို့ကဟိုတာဝန်ကျေတဲ့အကြောင်းပြီးတော့ကျင့်ဝတ်လိုက်လာတဲ့အကြောင်းကိုပြပြခြားခြားကမ္ဘာကိုချပြတဲ့လုပ်ငန်းတွေရှိရပါတော့။အဲ့လိုလုပ်ငန်းတွေကိုဦးစားပေးပြီးတော့ရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံကိုပေးဖို့ကျွန်တော်တို့ကဟိုကျင်းလုပ်ငန်းရှင်တွေကိုဒီကအစိုးရကိုကျွန်တော်တို့တိုက်တွန်းခဲ့ပါတယ်အဲ့ဒါအဲ့လိုလုပ်ခဲ့ပါတော့
။ UNGC ကိုဂတိကဝတ်ပြုတဲ့အခါမှာကုလသမဂ္ဂကထုတ်ပြန်ထားတဲ့စီကန်းဆယ်ချက်ကိုလိုက်နာရမှာ၄လူအခွင့်ရေးလုံသားခွင့်ရေးတွေကိုလေးစားလိုက်နာရမှာ၄တဘာပဝင်းကျင်ကိုကာကွယ်စောက်ရှောက်တာတွေကိုလည်းလုံဆောင်ရမှာဖြစ်ပြီးအာဂရိလိုက်စားမှုတွေကိုရှောင်ကျဉ်နိုင်ဖို့ဥပဒေကိုလိုက်နာဖို့ဥပဒေပေါင်းတွင်းကလုံကြဖို့ကျင့်ဝတ်ရှိတဲ့လူမှုတာဝန်ယူတဲ့လုပ်ငန်းတွေဖြစ်ရမယ်ဆိုတဲ့အကြောင်းကိုတော့တာဝန်ကျေတဲ့လုပ်ငန်းများဆိုင်ရာကွန်ရက် UNGC Network မြန်မာရဲ့ဥက္ကဋ္ဌဒေါက်တာအောင်ထွန်းသက်ကလည်းကရင်ပြည်နယ်လုပ်ငန်းရှင်များကိုတိုက်တွန်းသွားခဲ့ပါတယ်။ကရင်ပြည်နယ်ကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းက UNGC Network မြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကတိပြုလက်မှတ်လည်းရေးထိုးခဲ့ကြပါတယ်။ကုန်တယ်စက်မှုအသင်းချုပ်အနေနဲ့ငင်းငယ်ရေးအတွက်စီးပွားရေးလုပ်ငန်းများ Business for Peace B4P ကိုရန်ကုန်မြို့မှာ April 10ရက်နေ့ကနေစတင်မိတ်ဆက်ခဲ့ပြီးမွန်ပြည်နယ်ကရင်ပြည်နယ်တွေမှာကျင်းပခဲ့ကြတာဖြစ်ပါတယ်ရှင်။
မအေးအေးမသတင်းပေးဖို့တော့တော့ပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံရေးလုံခြုံရေးမွေးလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းဒုံညင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်နေဆိုင်လာလည်းပို့ပြီးခက်ခဲတာပေါ့ကားကြားထဲမှာနေနေရတာပေါ့ကားကြားထဲကဝင်းဝင်းဝင်းဝင်းဝင်းတဲ့ဆံရတယ်ဒီကဲပတ်ဆောင်မရရောက်ဆံမနေ့ပိုင်းကိုဈေးပို့ရအောင်ဆာ
မြန်မာနိုင်ငံကငွေကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းကြံပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဖီယိုအေကနေတနင်္လာနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်အခုတော့ရှမ်းပြည်နယ်တွင်သတင်းဖက်ဆက်ရအောင်ပါရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်တို့မြို့နယ်အတွင်းကပအိုးချေးရွာနေရွာမှာအပြစ်ရရှမ်းတပ်ဖွဲ့ကလူသစ်ကောက်ယူဆူဆောင်းတာကြောင့်နေရရင်ကနေနှာဟီးရွာဖုံတော်ကြီးကျောင်းကိုတင်းရှောင်ထွက်ပြေးနေကြပါရယ်တင်းရှောင်သူဦးရေဟာစုစုပေါင်းလူ100လောက်ရှိပြီးတော့ရေရှည်မှာစားဝတ်နေရအတွက်အခက်အခဲရှိနေကြောင်းလဲအကူအညီပေးရအဖွဲ့တွေကပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့မောင်မယ်မျိုးနဲ့ကဒူးကြီးဒေတာမှာပြီးခဲ့တဲ့အပတ်တွင်က NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့ကလူသစ်စုဆောင်တာတွေလှုပ်ဆောင်နေတယ်လို့ဒေတာကန်တွေအရက်ဘက်နဲ့ပိုးအိုလက်နက်ကိုင်အဖွဲ့တွေဘက်ကပြောဆိုကြတာဖြစ်ပါတယ်လောလောဆယ်ဂရုကြီးဒေတာရွာနှစ်ရွာကဒေတာကန်တွေတင်းရှောင်နေရတဲ့အခြေအနေကိုကူညီထောက်ပံ့ရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
မောင်မယ်မျိုးနဲ့ကဒူကြီးတရားအုပ်စုဖြစ်တဲ့ပုံစုံရွာနဲ့ဒီမက်တစီရွာပေါ့သူတို့အဲ့ဒီလက်ရွာကဟိုရွာသားတွေစစ်သားစုဆောင်တဲ့အသက်ကြောင့်မလို့ရွာသားတွေကဒီသူတို့ရွာကနေပေါ့နော်ဆယ်မိုင်ခန့်ကွာဒီဒီနာဟီရွာပေါ့နော်အဲ့ဒီမှာနာဟီဖုတ်ကုန်းကြီးကျောင်းမှာသူတို့တစ်ချောင်းနေရတယ်ဗျအာလူဦးရေက900ဝန်းကျင်ရှိတယ်ခင်ဗျအထူးသဖြင့်တော့ဒီအမျိုးသမီးတွေကလေးတွေပို့ပြီးတော့မှများတာပေါ့ ကျွန်တော်တို့ရင်းချင်းမှုအကြောင်းကိုပြောရမယ်ဆိုတော့အာကောင်းမွန်တန်ရှိတဲ့ယောက်သားတွေဆိုတော့စုဆောင်ကြတယ်။ဒီကလည်းအဲ့ဒီယောက်သားတွေကတော့တကယ်တချို့လူတွေကမသွားကြအောင်မသွားကြတော့သူအဖေလူတွေကိုအလျော့ပေါ့ဖန်ဆင်းကြမျိုးတွေဖြစ်လာတော့အာရွာသားတွေကအဲ့ဒီကြောင်မခံနိုင်ဘူး။ဒါကြောင့်မို့သူတို့တင်းချောင်းလာပေါ့နော်။
နာဟီကြီးဝါကလည်းတင်းချောင်းလာသူတွေကိုရေရှည်ထောက်ပံ့ပေးဖို့အတွက်အခက်အခဲရှိနေကြောင်းလည်းအခုလိုဆက်ပြောပါတယ်။စစ်ပေးဆောင်တွေကသူတို့စာဖို့တောက်ဖို့အတွက်သူတို့အခက်အခဲရှိနေတယ်။ကုန်စည်ကြောင်းမှာနေရောဖက်ကလောကပုံစံအရသူတို့စာဖို့အတွက်တည်းစီစဉ်ပေးတာမျိုးတွေတော့ရှိတယ်သူစီမဲ့လည်းမလောက်ဘူးခွာဆောင်တွေဒီချင်းဖောင်တွေကအစပစ္စည်းဝါတွေအစပေါ့နော်ဒါတွေအခက်အခဲတွေရှိတယ်ပေါ့နော်။
တောင်ကြီးမြို့အခြေစိုက်ပိုးလူငယ်အဖွဲ့အစည်းတွေကလည်းဒေသခံပြည်သူတွေစီကနေတင်းရှောင်နေသူတွေအတွက်အလှူငွေစားနပ်ရိတ်ခါနဲ့ထောက်ပံ့ရေးပစ္စည်းတွေကောက်ယူနေပါတယ်။ရှမ်းပြည်နယ်ပြည်နယ်အဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCSကအဖွဲ့ဝင်တအုပ်ဖြစ်တဲ့ခွန်ဆိုးထွန်းအောင်ကဂရုကြီးဒေသအရေးကိုဖြည့်ရှင်းဖို့အတွက် GMC အရေးပေါ်အစည်းအဝေးခေါ်ဖို့တင်ပြထားတယ်လို့ပြောပါတယ်။
ကျွန်တော်ဒီပြောပထရဲ့ဒီအချင်းချင်းမျိုးတွေကိုကျွန်တော်တို့ဒီ GMC ရေးပေါ်ရှိသေးတယ်ခေါ်ပေးပါဒီကဒူးကြီးစိတ်ကနေဆိုပြီးတော့မှကျွန်တော်တို့ပြင်ပြထားတာပါနော်အကြံပြုထားတာပါ။ရှင်းနိုင်ဒီပေးရနေ့အတွင်းမှာဒီအရေးပေါ်ရှိသေးတဲ့ခေါ်ပါစိတ်ချင်ပြေးစီရတဲ့ချက်တွေကိုရေးပေါ်ရှိသေးရတဲ့ကျွန်တော်တို့အများဆုံးဒီရပ်ပြန်နိုင်ဖို့အတွက်ဒီနောက်နောက်ဒီလိုမျိုးပြဿနာလေးတွေ
ရှမ်းပြည်နယ် GMC ဥက္ကဋ္ဌကခီးထွက်နေကြောင်းနဲ့ဒုဥက္ကဋ္ဌကရေးပေါ်အစည်းအဝေးခေါ်ယူဖို့အတွက်တိုင်းဒေသလက်နက်ကိုင်တွေဘက်ကအစဉ်သင့်မရှိသေးကြောင်းပြန်ကြားတယ်လို့လည်းပြောပါတယ်။ဂရုကြီးဒေသဟာ NCA ခေါ်တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ PNLO ခေါ်ပို့လက်နက်ကိုင်အဖွဲ့နဲ့ RCSS SSA တောင်ပိုင်းအဖွဲ့အကြားနေမြေပိုင်ဆိုင်မှုအရအငင်းပွားနေတဲ့ဒေသဖြစ်ပါတယ်။ လွန်ခဲ့တဲ့ 2014 ခုနှစ်အတွင်းကလည်းအဲ့ဒီဒေသမှာနှစ်ဖက်တပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပူပါတယ်။ရှမ်းပြည်နယ်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့ကိုဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။
သောတာရှင်များရှင် တရုတ်နိုင်ငံကခေတ်သစ်ပိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပါဝင်ဒေသတွင်းမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်။ဒေသတွင်းမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမယ်၂၁ရာစုပိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲ။တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကြောင့် ခါသီးမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘယ်လိုအကျိုးတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ည8:00နာရီနဲ့3:00နာရီငါးငါးငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
မနက်ဖြန်အင်္ဂါနေ့ညတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတရစစ်ထိုင်အာရဝါနုရဲ့တွေ့ဆုံဆွေးနွေးပွဲအတွင်းဆီးရီးယားနိုင်ငံထဲက IS အစွန်ရောက်တွေကိုတိုက်နေတဲ့အမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့ကတ်လက်နက်ကိုင်တပ်ဖွဲ့အရေးကိစ္စဟာလွန်မှုနေလိမ့်မယ်လို့ခန့်မှန်းရပါရစေ။ တူရကီနိုင်ငံအတွင်းလွတ်လပ်တဲ့ကတ်ပြည်နယ်ထူထောင်ဖို့တိုက်ပွဲဝင်နေတဲ့ PKK အကြမ်းဖက်အဖွဲ့နဲ့ဆီးရီးယားနိုင်ငံထဲကကတ်တပ်ဖွဲ့တွေဆက်နွယ်မှုရှိတာကြောင့်အမေရိကန်ရဲ့ရည်တည်မှုနဲ့ပတ်သက်ပြီးတူရကီဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်နေတာပါ။ဒါပေမဲ့လည်းအမေရိကန်အစိုးရရဲ့ဦးစားပေးရင်မှတ်ချက်တွေဟာစစ်သွေးကြွတွေကိုနိုင်နှင်းဖို့ဖြစ်ပြီးကတ်တပ်ဖွဲ့တွေဟာအတခုတည်းရောဒေသခံအင်အားစုဖြစ်ပါတယ်။ VOA သတင်းထောက်ဇလာတီစာဟုတ်ပေးပို့ထားတဲ့သ
ပြန်လည်တင်ပိုက်ဖို့ကြိုးပမ်းနေတဲ့မဟာမိတ်တပ်တွေကိုစီးရီးယားခတ်တပုံတွေကဦးဆောင်နေတာပါအကြမ်းဖက်သမားတွေကိုနှိမ်နင်းရမှာအောင်မြင်မှုရဖို့စီးရီးယားခတ်တပုံတွေကိုဆစ်လက်နက်တွေထောက်ပံ့သွားမယ်လို့အမေရိကန်ပြည်ထောင်စုဘက်ကလွန်ခဲ့တဲ့သတင်းပတ်အတွင်းပြောဆိုထားပါတယ်နေ့နေ့တာအတွင်းပထမဆုံးအကြိမ်အနေနဲ့သမရအာဒိုဝန်အင်ဂျီရောကိုတွားရောက်လက်ပတ်ပြီးရန်နေငယ်ကြမှာအခုလိုကြေညာချက်ထွက်လာတာပါဝူဒရိုဝီဆင်ဆန်နာကအရှိအလယ်ပိုင်းကြီးရကျွမ်းကျင်သူဟင်နရီဘာခီးက
Adoan is very insistent.
PKK ကတပုံနေနဲ့မဟာမိတ်ဖွဲ့ထားတဲ့ Syria ကတိုက်ခိုက်ရေးသမားတွေကို American ကလက်နက်ထောက်ပံ့မပေးသင့်ဘူးလို့ Adoan ကအမြန်ပြောနေတာပါ။ဒါပေမဲ့လို့ Syria က Raqqa မြို့ကိုပြန်သိမ်းနိုင်မယ့်တခြားဖွဲ့လည်းမရှိပါဘူး
။သမ္မတ Trump အနေနဲ့လဲ Raqqa မြို့က IS တွေကိုအပီးတိုင်ချေမှုန်းကျင်နေတာပါလို့ Baqi ကအခုလိုပြောပါရယ်။
He wants to take Raqqa because he wants to be
သူကရက်ခါကိုသိမ်းကျင်နေတာပါ။ဘာလို့လဲဆိုတော့အရင်သမ္မတ Obama မလုပ်နိုင်ခဲ့တာကိုသူကလုပ်နိုင်တယ်ဆိုတာမျိုးပြောကျင်နေတာပါ။
ရခါကိုသိမ်းပိုက်နိုင်မှုဆိုရင်စီးရီးယားခတ်တပ်ဖွဲ့တွေနဲ့မဟာမိတ်လုတာဟာအကောင်းဆုံးရွေးချယ်မှုဖြစ်တယ်လို့အမေရိကန်စစ်ဘက်အရာရှိတွေကလည်းအကြံပြုထားတာပါမစ္စတာဘာကီးက
ရခါကိုသိမ်းနိုင်မဲ့သူဘယ်သူမှမရှိပါဘူးစီးရီးယားခတ်တွေကတော့မန်ဘစ်မြို့ကိုသိမ်းပြီးတော့တပ်တွေပြခဲ့ပြီးပါပြီရခါကိုသိမ်းဖို့အစီအစဉ်တွေဆွဲပြင်ဆင်နေတာလည်းအတော့ကိုကြာနေပါပြီ
စီးရီးယားခတ်တွေအရင်အမေရိကန်တို့ရဲ့ရည်တည်ချက်ပြောင်းလဲလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်ခီးစဉ်မတိုင်ခင်မှာမစ္စတာအာရဝန်ကပြောဆိုခဲ့ပါတယ
်ဒူလိုင်စီလာဘူစီယာရတီမစ်ဒ
ကျွန်တော်ကြားထားတာတွေကအခြေအမြစ်မရှိတာတွေလို့ပဲထင်နေပါတယ်တည်တည်ချာချာလေးနဲ့ပြောတာပါခီးစဉ်အတွင်းဒီကိစ္စနဲ့ပတ်သက်ပြီးတက်ဖက်သားအဖြစ်ထွက်မယ်လို့ထင်ပါတယ်
လွန်ခဲ့တဲ့နှစ်ကတူရကီဆက်အာဏာသိမ်းမှုအတွင်းနောက်ကွယ်ကအဓိကကြိုးကင်ခဲ့တယ်လို့ဆွဆွဲထားတဲ့အမေရိကန်ရောက်တူရကီဘာသာရေးခေါင်းဆောင်တဦးဖြစ်သူဖတူလာဂူလန်ကိုတူရကီကအလိုရှိနေတာပါဒါပေမဲ့လည်းသမ္မတထရမ့်အနေနဲ့အဓိကကြားတဲ့ကိစ္စရပ်တွေမှာသဘောထားပြောင်းလဲဖို့မဖြစ်နိုင်ဘူးလို့လေ့လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
ကိုအောင်တင်ပြသွားတော့ပါရှင် VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင်သံကြားအစီအစဉ်ကိုညနေ9:00နာရီ9:00ခွဲတိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Jero ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရင်ထိုက်ကပြောပြပေးပါဦ
း။မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ဖြန်အင်္ဂါနေ့မှာရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားဘက်ကအရင်ကမစမ်းသပ်ဖူးတဲ့ဒုံးကျည်အမျိုးအစားအသစ်တစ်မျိုးကိုမနေ့တနင်္ဂနွေနေ့တုန်းကစမ်းသပ်ခဲ့ပြီးတဲ့နောက်မှာအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားတို့ကအရေးပေါ်ဆွေးနွေးကြဖို့တောင်းဆိုတာဖြစ်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း150ကျော်မှပြီးခဲ့တဲ့ရက်ပိုင်းကစလို့ကွန်ပျူတာဆိုက်ဘာတိုက်ခိုက်ခံရမှုဖြစ်ပွားခဲ့ပြီးရုံးပိတ်ရဲ့အတွင်လုပ်ငန်းခွင်သုံးကွန်ပျူတာတွေကိုလုံခြုံရေးစနစ်နဲ့ update မလုပ်ထားနိုင်တာကြောင့်ရုံးလုပ်တွေပြန်ဆမဲ့ဒီကနေ့တနင်္လာနေ့မှာပဲတိုက်ခိုက်ခံရမှုကြရက်ကဆက်လက်ဖြစ်ပွားနိုင်ပွဲရှိနေပါတယ်ransomware လို့ခေါ်တဲ့ငွေညှစ်တဲ့ internet cyber တိုက်ခိုက်မှုကြောင့်ကမ္ဘာတစ်လွှားကအဖွဲ့အစည်းအနည်းဆုံး3000ကျော်ကိုထိခိုက်စေခဲ့တယ်လို့ဥရောပရဲတပ်ဖွဲ့ Europol ကပြောဆိုထားပါတယ်အီရန်နဲ့နေဆက်အနီးစီးရီးယားနိုင်ငံပတ်ချံမှာဒီကနေ့တနင်္လာနေ့အစောပိုင်းလေကြောင်းတိုက်ခိုက်မှုတွေအတွင်း23ဦးသေဆုံးတယ်လို့စီးရီးယားရေစောက်ကြည့်ရေးအဖွဲ့ကပြောပါတယ်။ El Bagmel ကလေကြောင်းတိုက်ခိုက်မှုဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက် IS တို့ကိုပစ်မှတ်ထားတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့ဗြိတိန်အခြေစိုက်စီးရီးယားရေစောက်ကြည့်ရေးအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံတွင်ပြည်ပခဒေသတွေမှာအကူအညီပေးရေးအဖွဲ့တွေပိုပြီးလွတ်လွတ်လပ်လပ်ဝင်ရောက်ကူညီခွင့်ပေးဖို့ဥရောပသမဂ္ဂ EU ကတောင်းဆိုလိုက်ပြီးအကူအညီလိုအပ်နေသူတွေအတွက် EU ဘက်ကထောက်ပံ့မယ်လို့လည်းအခိုင်အမာပြောဆိုပါတယ်။ဥရောပသမဂ္ဂ EU ရဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးနဲ့ပြည်ပခဖြည့်ရှင်ရေးဆိုင်ရာမဟာမင်းကြီးခရစ်စတိုစတိုင်လီယန်နိုက်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့မှာပြောဆိုတာဖြစ်ပါတယ်ရှင်။
သတင်းအချင်းချုပ်ကိုမတင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Suvel L တရစ်ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ50 kHz 5955တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါ။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစဉ်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.